ပြည်ရတဲ့ဂျွန်လ17ရက်နေ့ကပညာရေးဝန်ကြီးဌာနဟာ2016ခုနှစ်တက္ကသိုလ်ဝင်စာမေးပွဲအောင်စင်းတွေကိုထုတ်ပြန်ကြေညာပေးခဲ့ပါတယ်။ဖြေဆိုသူ6သိန်း3000ကျော်ရှိတာမှာအောင်မြင်သူ3သိန်း9000ကျော်ရှိပြီးအောင်ချက်အားဖြင့်ရာခိုင်နှုန်း30နီးပါးရှိပါတယ်။2015ခုနှစ်တုန်းကဖြေဆိုသူ38ရာခိုင်နှုန်းနီးပါးအောင်မြင်ခဲ့တာမို့အောင်ချက်ရာခိုင်နှုန်းအတော်လေးကျဆင်းသွားတာတွေ့နိုင်ပါတယ်။အခုနှစ်တိုင်းနဲ့ပြည်နယ်တစ်ခုချင်းစီလိုက်အောင်ချက်ရာခိုင်နှုန်းတွေကိုကြည့်လိုက်ရင်လည်းမွန်ပြည်နယ်မှာအောင်ချက်40ရာခိုင်နှုန်းနီးပါးရှိပေမဲ့ချင်းပြည်နယ်14ရာခိုင်နှုန်းကျော်နဲ့ AOD တိုင်း18ရာခိုင်နှုန်းနီးပါးပဲရှိတာမို့ကွာချက်အတော်ကြီးမားတာလဲတွေ့ရပါတယ်။တက္ကသိုလ်ဝင်စာမေးပွဲအောင်စင်ရလဒ်တွေကိုအခြေခံပြီးမြမပညာရေးအနာဂတ်အကြောင်းဝေဖန်ဆွေးနွေးသုံးသပ်ကြည့်ရအောင်ပါ။
အသေးအချာပြန်ပြီးဆန်းစစ်ကြည့်လိုက်ရင်အခုနှစ်တက္ကသိုလ်ဝင်စာမေးပွဲအောင်ချက်ရာခိုင်နှုန်း30နီးပါးဆိုတာတိတ်ထူးဆန်းတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူး။1998-99စာတင်နှစ်ကစဒီကနေ့အချိန်ထိတက္ကသိုလ်ဝင်စာမေးပွဲအောင်ချက်ဟာ25ရာခိုင်နှုန်းကနေ39ရာခိုင်နှုန်းကြားရှိခဲ့တာပါ။အစိုးရအဆက်ဆက်ပညာရေးဝန်ကြီးဌာနရဲ့တက္ကသိုလ်ဝင်စာမေးပွဲတွေကိုစစ်ဆေးပြီးအောင်မြင်မှုသတ်မှတ်ပေးပုံဟာကျောင်းသူကျောင်းသားတွေစာမေးပွဲမှာဘယ်လိုဖြေထားတယ်အရေးအချင်းဘယ်လောက်ရှိတယ်ဆိုတဲ့အချက်ပေါ်မှာမူမတည်ပါဘူး။စာမေးပွဲတွေအောင်မြင်ကြပြီးရင်တက္ကသိုလ်အသီးသီးကအရေးအတွက်ဘလောက်လက်ခံနိုင်လဲအဝေးတင်တက္ကသိုလ်ကနေအရေးအတွက်ဘလောက်တင်ကြားပေးနိုင်လဲဆိုတဲ့အချက်ပေါ်အခြေခံပြီးအောင်မြင်သူအရေးအတွက်သတ်မှတ်ပေးတာမျိုးပါတာမန်ပြည်သူတွေသိရှိထားတာကတော့ကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြေကြမယ်တပါးသားမှာအနည်းဆုံးအမှတ်40ရနည်းနည်းပါးပါးချွတ်ချော်တာရှိရင်ပြန်လည်စီစစ်အအောင်ပေးတဲ့နည်းနဲ့ဆောင်မွေးပွဲအောင်စင်းထုတ်ကြရဲဆိုတာမျိုးဖြစ်ပါတယ်။ဒါပေမဲ့တကယ်အဖြစ်မှန်ကတော့အအောင်ပေးဖို့လူတဲ့အရေးအတွက်ပေါ်မူတည်ပြီးအနိုင်ဆုံးအောင်မှတ်ကိုသတ်မှတ်အောင်စင်းထုတ်ပေးလိုက်တာမျိုးပါ။ဥပမာအားဖြင့်အခုနှစ်အောင်ပေးသူအရေးအတွက်တသိန်း900ကျော်ရှိပါတယ်။ဒီအရေးအတွက်ရအောင်အောင်မှတ်ကိုသတ်မှတ်ပေးလိုက်တာမျိုးပါ။အောင်မှတ်40ဆိုတာမျိုးမဟုတ်ပါဘူး။အချို့သောနှစ်တွေမှာကျောင်းသားတွေစာကောင်းကောင်းမတက်စာမွေးပွဲလည်းကောင်းကောင်းမဖြေနိုင်လို့ဘာသာရက်တချို့ရဲ့အောက်မှတ်ကိုအမှတ်20အောက်ချပေးခဲ့တဲ့အခြေအနေမျိုးတောင်ရှိခဲ့ပူပါတယ
်အခုနှစ်တက္ကသိုလ်ဝင်စာမွေးပွဲအောင်မြင်သူဦးရေဟာ2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်အရေးအတွက်3000ကျော်လောက်ညော့နေသွားတာတွေ့ရပါတယ်ဒီလိုဖြစ်ရတာဟာစာမတက်ပဲဘွဲတွေပေးနေတဲ့အောင်မြင်မှုမရတဲ့အဝေးတင်တက္ကသိုလ်တက်ရောက်ခွင့်ပေးမဲ့အရေးအတွက်ကိုရှော့ချလိုက်တာဖြစ်နိုင်တယ်လို့တက္ကသိုလ်ဝင်စာမေးပွဲအောင်မှတ်ကိုနည်းနည်းလေးမြှင့်လိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့2009ခုနှစ်ကနေ2005ခုနှစ်ကာလတွေကိုပြန်ကြည့်ရင်တက္ကသိုလ်ဝင်တဲ့အောင်မြင်သူ39000ကနေ39000ကျားရှိရမှာနှစ်စဉ်အဝေးစဉ်တက္ကသိုလ်တက်ဖို့စီရင်ပေးကြသူ8000ဝန်းကျင်စီရှိခဲ့လို့ပါပဲ။ဒီနည်းပြောရရင်အဲ့ဒီချိန်ကတက္ကသိုလ်ဝင်တဲ့အောင်သူ2ယောက်မှ1ယောက်ဟာအဝေးစဉ်ဘက်ကိုရောက်သွားကြတာပါ။ဒါတော့မေးစရာမေးခွန်းကရှိနေပါတယ်။အခုနှစ်စာမေးပွဲဖြေဆိုသူ4သိန်းခွဲလောက်ပါကြောက်စာမေးပွဲကြာရှုံရတာလဲဆိုတာပါအာမနာရန်ပြောရရင်လက်ရှိကျောင်းသူကျောင်းသားတွေတဲကတက္ကသိုလ်ဝင်တန်းကိုရောက်လာသူအများစုဟာသူတို့ကြော်ဖြတ်လာတဲ့အတန်းတွေရဲ့ကျောင်းစာသင်ရိုးတွေကိုကောင်းကောင်းတက်မြောက်ခဲ့ခြင်းမရှိကြပါဘူးလက်ရှိသင်ရိုးညွှန်းတန်းတွေမှာအခြေခံပညာအထက်တန်းကိုအင်္ဂလိပ်ဘာသာနဲ့သင်ကြားဖို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့တကယ်လက်တွေ့အခြေအနေမှာတော့သင်ကြားသူဆရာဆရာမတွေရောကျောင်းသားကျောင်းသူတွေပါအင်္ဂလိပ်စာကောင်းကောင်းမတတ်ပဲနဲ့ပါသောရဆိုင်ရာတွေကိုသင်ကြားသင်ယူနေကြရတာပါဒီအတွက်လဲကိုနားမလဲတာတွေကိုကြက်တည်ရေးလို့အာကုန်ဆောင်ကြက်မှတ်ပြီးစာမွေးဖြေရတဲ့အခြေအနေမျိုးရောက်နေကြတာဖြစ်ပါတယ
်အစိုးရဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေမှာကျောင်းသင်ယူညွှန်တန်းကိုကောင်းကောင်းတက်မြောက်အောင်မတင်နိုင်တော့ကျောင်းသူကျောင်းသားအားလုံးနေပါပြင်ပကျူရှင်ယူကြပါတယ်အခုနောက်ပိုင်းပြောင်းလဲလာတဲ့အခြေအနေအောက်မှာပြင်ပပုဂ္ဂလိကစာသင်ကျောင်းတွေမှာလဲသွားရောက်သင်ကြားကြပါတယ်ဒါပေမဲ့အဲ့ဒီကျူရှင်တွေပုဂ္ဂလိကစာသင်ကျောင်းတွေကလည်းကျောင်းသင်ရိုးညွှန်းတန်းတွေကိုကောင်းကောင်းမွန်မွန်တက်မြောက်အောင်သင်ကြားပေးတာမျိုးမလုပ်နိုင်ကြပါဘူးအကြောင်းကတော့သူငယ်တန်းကနေအထက်တန်းရောက်တဲ့အထိပညာကောင်းကောင်းသင်ကြားမလာလို့စာကောင်းကောင်းမတတ်တဲ့ကျောင်းသူကျောင်းသားတွေကိုတက္ကသိုလ်ဝင်တန်းရောက်မှသင်ရိုးညွှန်းတန်းကိုတက်မြောက်အောင်သင်ပေးဖို့မဖြစ်နိုင်လို့ပါပဲဒီအတွက်ကျူရှင်တွေပုဂ္ဂလိကစာသင်ကျောင်းတွေလောက်တာကတော့ကျောင်းသူကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြေဆိုအောင်မြင်ရေးတတ်တတ်ကူပါပဲနှစ်စာကလေးကစာမေးပွဲမှာ ဘလို့မေးခွန်းမျိုးမေးနိုင်လဲအမှန်ဘလောက်တန်းဘလို့မေးခွန်းမျိုးမေးလာရင်ဘလို့ဖြေရမလဲစသဖြင့်အရင်မေးခွန်းအဟောင်းတွေကိုစံနမူနာပြုပြီးနှုတ်တိုက်အာကုံဆောင်နည်းနဲ့တင်ကြားကြပါတော့တယ်ဘာသာရက်ကိုတက်မြောက်အောင်တင်တာမျိုးလုံးဝမဟုတ်ပါဘူးဒီနည်းနဲ့တချို့အကြောင်းသားတွေဆောင်မပွဲအောင်ပြီးတချို့အကြောင်းသားတွေကတော့ဂုံတူးထွက်ကြပါတယ်ကျောင်းသားအများစုကတော့ဆောင်မွေးပွဲမဖြေနိုင်ပဲနှစ်စဉ်နှစ်တိုင်းကြာရှုံးနေကြတာဖြစ်ပါတယ်။ပြောရရင်မြန်မာနိုင်ငံပညာရေးစနစ်ဟာရင်လေးစရာကောင်းလောက်အောင်ပျက်စီးရိုရင်းနေတာဖြစ်ပြီးအဲ့ဒီထဲမှာတက္ကသိုလ်ဝန်ထမ်းကလည်းချွင်းချက်မဟုတ်ပါဘူး။တက္ကသိုလ်တွေကနေရာပေးနိုင်တင်ပေးနိုင်တဲ့လောက်အရေးအတွက်ကိုတွက်ချက်အောင်ပေးလိုက်တဲ့ဆောင်မွေးပွဲမျိုးပါ။ဖွံ့ဖြိုးတဲ့နိုင်ငံတွေလိုဆောင်မွေးပွဲမှာတကယ့်အရေးချင်းကိုစစ်အရင်အချင်းလိုက်ဆောင်မွေးပွဲအောင်ကြဂုံတူးထွက်ကြဆိုတဲ့ပုံစံမျိုးဖြစ်ဖို့ဆိုရင်သူငယ်တန်းကအစအတန်းစဉ်တလျှောက်စာတက်မြောက်အောင်တင်ကြားတဲ့စနစ်ဖြစ်အောင်ကြောင်းရပါလိမ့်မယ်
။စာကိုတက်မြောက်အောင်တင်နိုင်မှုဆရာတွေရဲ့အရေးချင်းမြင့်တာထူးချွန်သူတွေကျောင်းဆရာဆရာမလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလှုပ်လာအောင်ဆွဲဆောင်တာအတန်းစဉ်အလိုက်အရေးချင်းစစ်ဆောင်မွေးပွဲတွေပုံမှန်ပြန်ကျင်းပပြီးစာတက်မြောက်သူတွေကိုမှအတန်းတင်ပေးတဲ့စနစ်ပြန်ကျင့်သုံးတာမျိုးလုပ်ရပါလိမ့်မယ်။ကျောင်းသားမိဘတွေကိုလည်းကိုကလေးအမှတ်များရေးအတန်းတန်းပြီးတန်းမှန်တက်ရေးထက်တကယ်ကိုစာတက်မြောက်အောင်သင်ယူစေတဲ့ဘက်အားပေးတဲ့မိဘမျိုးဖြစ်လာအောင်အစိုးရကစီယုံဆွဲဆောင်သိမ်းသွင်းရပါမယ်အဖက်ဖက်ကယိုရင်းပျက်စီးခဲ့လို့စာကောင်းကောင်းမတက်ဘဲတက္ကသိုလ်ဝန်ထမ်းအောင်ဘွဲရဆိုတဲ့အခြေအနေဇိုးကြီးကိုပြောင်းလဲနိုင်ဖို့ပညာရေးစနစ်မှာပြုပြင်ပြောင်းလဲမှုလုပ်စရာအများကြီးလိုအပ်နေသေးပါကြောင်းပြင်ပြလိုက်ရပါတယ်